ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလက်ရှိအပြင်းထန်လှုပ်ဆောင်နေတဲ့မူရစေဝါနှိမ်နင်းစီမံချက်မှာအတိုက်ခံတွေပေါ်တိုက်ခိုက်တာအပါအဝင်ဥပဒေမဲ့တတ်ချက်မှုတွေရှိနေတယ်လို့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။မူရစေဝါနှိမ်နင်းရေးတပ်ဖွဲ့တွေကတော့တေဆုံးသူတွေဟာမူရမှန်ခွေတာဖြစ်ပြီးတော့အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစေဝါနှိမ်နင်းရေးစီမံချက်ဘယ်အခြေအနေရောက်နေပြီလဲ။ဝေဖန်သူတွေကရောဘယ်အချက်တွေကိုထောက်ပြနေသလဲဆိုတာကိုမင်းစုစင်ရဲ့သတင်းထွာကိုအခြေခံပြီးတော့ကိုကြကြောတင်ပြပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုနစ်စင်ခိုးသွင်းနေတဲ့ရာဘာလို့ခေါ်တဲ့စိတ်ကြွစီကြအရေးအတွက်ဟာတန်း300ရှိပြီးဆေးဆွဲသူဖမ်းမ်းရေးအတွက်9တန်းကအဲ့ဒီဆေးကြွတွေကိုသုံးဆွဲနေကြတယ်လို့ဘင်္ဂလားဒေ့ရှ်မွေးစေဝါထိန်းချုပ်ရေးဌာန DNC ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့နဲ့ Rapid Action Battalion RAB လို့ခေါ်တဲ့အထူးတပ်ဖွဲ့တွေတုံးပြီးမူရစီဝါအပိတန်ခြုံငင်းစီမံချက်ကိုလွန်ခဲ့တဲ့တရက်နှစ်ပတ်မှာစလုပ်နေပါတယ်။မူရအန်ဒရယ်ခြုံငင်းသွားစီဖို့အတွက်အဆုံးတန်နှိမ့်နင်းနီးလန်းကိုအစိုးရကဆက်မှတ်ထားတယ်လို့စီမံချက်စတင်တဲ့နေ့မှာဝန်ကြီးချုပ်ရှေခ်ဟာစင်နာကပြောပါတယ
်။အမကျွန်ဂျုံဂီဘတ်ဒေါမန်ကောစီအပါရမလို့ဒုံနေစီအိမာဒုတ်ထေကေအမရာဒေစကမစတူ
အကျန်းဆက်ဝါဒါကိုကျမတို့နှိမ့်နင်းခဲ့ပြီးအဲ့ဒီလုံကအောင်မြင်မှုရထားပါတယ်။အလားတူပဲတန်းချီမှာမူရစီဝါကင်းရှင်းသွားအောင်လုပ်ဖို့အတွက်ကျမတို့ဆုံးဖြတ်ထားပါတယ်။မွေးစေဝါထုတ်လုပ်သူတွေရောင်းဝယ်သူတွေနဲ့အသုံးပြုသူတွေကိုကျမတို့အစိုးရကနေအပြင်းထန်အရေးယူနှိမ်နင်းသွားပါမယ
်။စီမံချက်စတင်တဲ့မေလ15ရက်နေ့ကလေးကဆိုရင်အပြန်အလှန်တိုက်ခတ်မှုတွေမှာလူပေါင်း124ယောက်တဲ့မနေ့တိဆုံရပြီလို့ဒါကမျိုးတော်ကြီးဆိုင် ODK လူခွင့်ရေးဖွဲ့ကပြောပါတယ်။တိဆုံသူအများစုဟာမွေးစေမော်ကိုလေးလို့ဆိုပါတယ်။ဒါပြင်မွေးမော်ကိုလို့တမ်းများရှိသူပေါင်း1000ကျော်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောသလိုရွှေလျားတရားရုံးတွေကနေလူပေါင်း3500ကျော်ကိုထောင်ချဒဏ်ကိုရိုက်ခဲ့တယ်လို့လည်းပြောပါတယ်။စီးနင်းတိုက်ခိုက်မှုအများစုကိုအခြေတင်ရင်းပွားပွဲဖြစ်နေတဲ့ RAB တပ်ဖွဲ့ကလုဆောင်နေတာပါ။ဒီတပ်ဖွဲ့ဟာလက်ဆထုတ်ပြတာနဲ့တရားလက်လွတ်တပ်ဖြတ်တာတွေအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားတယ်လို့လူ့ခွင့်ရေးဖွဲ့တွေကထပ်ခါတလဲလဲဆွဆဲထားပါတယ်။မူရီဂိုင်းသားတွေနဲ့တိုက်တိုက်တွေ့ချိန်မှာလူမျိုးရေးတပ်ဖွဲ့တွေကိုစပစ်တာကြောင့်အပြန်အလှန်တိုက်ခတ်ပြီးမူရီမောင်ကိုလို့ဆွဆဲခံရသူတွေတည်ဆုံးကြတာသာဖြစ်တယ်လို့RED နဲ့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းတည်ဆုံးသူတွေရဲ့မိသားစုရဲ့အများပြပြောတာကလူမျိုးရေးတပ်ဖွဲ့တွေပြောတာနဲ့ကွာခြားနေပါတယ်။စစ်တကောင်းမျိုးကအသက်40နှစ်အရွယ်ဟာဘီဘူးရော်မန်ရဲ့ဖြစ်ရမှာဆိုရင်သူပုံနေတဲ့နေရာကိုမေလ18ရက်နေ့မှာ RED တပ်ဖွဲ့ကဝင်စီရမှာမူရီဂိုင်းသားတွေနဲ့အပြန်အလှန်တိုက်ခိုက်ရင်တည်ဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။သူဟာမူရီမှုစစ်နမှုနဲ့ဆွဲချက်တင်ခံထားရတဲ့ယာဘာရောင်းသူအဖြစ်တည်ထားကြသူဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လေရမန်ရဲ့တမီးဖြစ်သူစန်ဂျီဒါရမန်အီဂါကတော့အရောက်ဝေလုံလုံရဲ့အရာရှိလေလို့သူတို့ယူဆသူတွေကမေလ18ရက်နေ့မှာသူ့ဖခင်ကိုဖမ်းသွားပြီးဓာကြီးအတော်ကြာပြီးတဲ့နောက်ပြတ်တက်လိုက်တာလို့ပြောပါတယ
်။အမေကတော့ဆက်ပါရှင်မြို့ကြီးချေကဒေနီကြီးအမေကဘာကဆောင်းရှိ
တယ်ဘာလို့အိမ်သားကပလီမှာအဖေဝတ်တူကြီးလို့ထွက်လာတဲ့အချိန်မှာသူ့ကိုခေါ်သွားကြတာပါ။သူ့ကိုခေါ်သွားပြီးတဲ့နောက်ပြတ်တက်လိုက်တာပါပဲ။သူတို့ကအဖေကိုဖမ်းထားတာလေ။
ဖခင်တေသူဟာမူရစီဝါအကြောင်းဝင်မှာပတ်သက်နေတယ်လို့ RED တပ်ဖွဲ့ကပြောတာကိုလည်းရာမန်အီဗာကအခြေမြစ်မရှိဘူးလို့ညင်ပါတယ်။သူဟာနိုင်ငံရေးတိုက်ခိုက်မှုဖြစ်တာကြောင့်အပြန်အလှန်တိုက်ခတ်မှုဖြစ်တဲ့အောင်အစိုးရကလုံခြံအကွက်ဆင်ပြီးတပ်ပစ်လိုက်တာလို့ဆိုပါတယ်။မူရနေနေရေးစီမံချက်မှာတေဆုံးသူ10ယောက်ထက်မနည်းဟာအဓိကတိုက်ခန်းဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့တက်ကြွလှုပ်ရှားသူတွေဖြစ်ပြီးတော့သူတို့ကိုမူရမှောင်ခိုရဖြစ်လုံခြံတတ်မှတ်တာတာဖြစ်တယ်လို့ပါဒီရဲ့နိုင်ငံတကာရေးရာဒီမူဟူမိုင်ဝန်ပိုဘီယာကပြောပါတယ
်။ We are skeptical about the government's motive behind it. We believe the actual motive behind this
ဒီကပ်ပြမှုရဲ့နောက်ွယ်ကတကယ်အကြောင်းရင်းကတော့ဒီနေ့နောက်ပိုင်းမှာလုပ်ဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်တိုက်ခိုက်ဒီမိုကရေစီလှုပ်ရှားသူတွေကြောက်ရွံ့ပြီးဦးကျိုးသွားအောင်လုပ်ဖို့ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဒေသလူတွေရဲ့မိသားစုဝင်တွေဟာတိုင်တန်းရမှာကိုတိတ်ကြောက်ရွံ့နေကြတဲ့အတွက်ကပ်ပြမှုတွေကိုစုံစမ်းစစ်ဆေးဖို့ကခက်ခဲလိမ့်မယ်လို့ဟောင်ကောင်ခြေဆိုင်အာရှဥပဒေရေးရာထောက်ကူပြုဌာန ALRC ကပြောပါတယ်။သူတို့အနေနဲ့တိုင်တန်းမှုတစ်ခုခုလုပ်ဖို့ဒါမှမဟုတ်ဥပဒေနဲ့အညီဖြစ်စီဖို့စူးစမ်းတာမျိုးလုပ်မှာမဟုတ်ဘူးဆိုတာမိသားစုအများပြားက COA ကိုအတိအကျပြောဆိုပါတယ်ခင်ဗျာ။